Bangladesh Boxers Bazaar ဒေတာဦးချောင်းခိုင်ကွန်းနာဘင်္ဂလားဒေ့ရှ်လေပိုင်တဲ့ကိုမြန်မာရရင်တွေဩဂုတ်လ28ရက်28ရက်နဲ့စက်တင်ဘာလ10ရက်နေ့တွေမှာအကြိမ်ကြိမ်ကျူးကျော်ဝင်ရောက်ခဲ့တဲ့ဖြစ်ရပ်တွေအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာနိုင်ငံကိုအပြင်းထန်တောင်းခေါ်လိုက်ပါတယ်။ Boxers Bazaar ဒေတာဟာရခိုင်ပြည်နယ်ဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေရှိနေတယ်ဆိုတဲ့နေရာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်ရုံးကိုစက်တင်ဘာလ10ရက်နေ့မှာတန်မာရေးမှတ်ချက်ပေးပို့ပြီးကြောက်ခတ်ခဲ့တာလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနကပြောတာကိုဘင်္ဂလားဒေ့ရှ်အခြေဆိုင် The Daily Star သတင်းဌာနအွန်လိုင်းသတင်းမှာဖော်ပြထားပါတယ်။စတေမလာတရက်နေ့တမန်တော်မှာကိုပဲမြန်မာရရင်တွေဘင်္ဂလားဒေ့ရှ်လေပိုင်းကစားကိုကြီးကျော်ဝင်ရောက်တာ၃ချိန်ရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနကဆိုပါတယ်။အခုလိုမြန်မာရရင်တွေကြီးကျော်ဝင်ရောက်တာဟာအိမ်နီးပြည်ပေါင်းဆက်ဆံရေးနဲ့ကိုက်ညီမှုမရှိဘဲမလိုလားတဲ့အခြေအနေတွေစီဥတီသွားစေနိုင်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနကပြောပါတယ်။လူမျိုးရေးကဏ္ဍမှာဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေပြီးဒီလိုမျိုးအချုပ်အခြာအနာကိုချိုးဖောက်မှုတွေဟာတနိုင်ငံသားရှိထားတဲ့နားလည်မှုနဲ့ပူးပေါင်းဆောင်ရွက်မှုကိုတိခိုက်စေနိုင်ကြောင်းနဲ့ဒီလိုဖြစ်ရမျိုးတွေထမဖြစ်အောင်ချက်ချင်းရေးယူလှုံ့ဆော်မှုဘင်္ဂလားဒေ့ရှ်ကမြန်မာကိုတောင်းဆိုထားကြောင်းလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနကပြောပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကတုံ့ပြန်ပြောဆိုတာချက်ချင်းတော့မလာသေးပါဘူး။ဒီတော့ဒီမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာနိုင်ငံဘက်ကနေဒုက္ခသည်တွေထောင်နဲ့ကြည့်ပြီးတောက်ကြနေတီထွက်ပြေးနေကြတော့မယ်လို့ EP သတင်းတပုတ်မှာကြီးထားပါတယ်။အဲဒီဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မဝင်နိုင်အောင်ဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ဖွဲ့တွေကတားဆီးထားတဲ့ကြားကပဲလူပေါင်းများစွာဟာရှုံ့နှံထူထပ်တဲ့လေကွင်းတွေကိုဖြတ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဖြတ်ဝင်သွားနေကြတာတွေ့ရတယ်လို့ EP သတင်းမှာကြီးထားပါတယ်။